င်းပါခင်ဗျာဒီနေ့ဆက်လေးလိုင်းစီစဉ်မှာတော့မြန်မာကစားအောင်နဲ့ကတ်စစ်စိတ်သွားနေကြတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးအကြောင်းဆွေးနွေးကြမှာပါတရုတ်နိုင်ငံကိုတက်မြောက်ကာဝေးဦးစီးချုပ်ဘူယုံမှုချင်းမြောင်းလိုက်ဒီဒီဘက်ထဲမှာပဲသွားရတယ်လို့ပဲနိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်တော်ဆက်စစ်ကြည့်တယ်ဒီကနောက်ပိုင်းမှာသွားဖို့ရှိနေပါတယ်ဒါတရုတ်နိုင်ငံနဲ့မြန်မာနိုင်ငံတို့ကြားဆက်ဆံရေးတွေမှာပုံမနိကလာရဲ့လက္ခဏာတစ်ခုလားဒီလိုတရုတ်နိုင်ငံနဲ့ဆက်ဆံမှုတွေကမြန်မာနိုင်ငံအတွက်အဆိုးအကောင်းဘာတွေများကျွန်တော်တို့မျှော်လင့်နိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပြည်နယ်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ဒီမြန်မာရေးအခက်အခဲတွေဖြစ်ကြတဲ့ဦးအောင်သူငယ်နောက်တရုတ်နိုင်ငံခြေဆက်ဒေါက်တာလတ်ကျော်စိုးတို့လည်းဒီလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်အစီအစဉ်ကိုကိုပဲဆက်လိုက်ချင်ပါတယ်ဆိုတော့အရင်ဆုံးကတော့ဒီကာဝေးဦးစီးချုပ်ရဲ့ခီးစဉ်မှာပေါ့လေဒီချုပ်စီဦးစီးချုပ်တို့ဒီချုပ်ကမြောက်နေလဲသူတွေ့ပါတယ်ဆိုတော့ဒီနိုင်ငံစစ်ဖက်ရက်ဖက်ဆက်ဆံရေးနောက်စီးပွားရေးဘောဆိုင်ဆိုင်ရဲ့ခေတ်ဆိုင်ကိုဆွေးနွေးရဆိုပြီးတော့လေသတင်းတွေကိုဖော်ပြပါတယ်ဆိုတော့တချို့ကဲကတ်တွေကတော့ဒီနေရာမှာခံမှန်းတာဟာဒီလောက်ကောင်မှဒီတရုတ်နိုင်ငံကကမ္ဘာလမ်းညီလာခံကိုဒေါ်ဆက်စုကြည်ဒီမသွားခင်မှာဒီကာချုပ်အနေနဲ့အရင်သွားတွေ့ရဖြစ်မယ်ဆိုပြီးတော့လေယူဆရရှိနေပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဒေါက်တာလက်ကျော်စိုးအရင်သုံးသပ်ဆင်ခြင်ပါတယ်ခင်ဗျာဒီသတင်းတွေမှာဖော်ပြနေတာတွေတက်ပေါ်လေဒီကာချုပ်ရဲ့ခီးစဉ်နောက်ကမှတခြားအကြောင်းရင်းတွေဘာတွေများရှိရလို့နားလည်ထားတယ်ခင်ဗျာအကျဉ်းချုပ်ဆွေးနွေးပြပါလား
ဟိုတိူပြည်နေနေကဟိုပမာပြည်ပေါ်မှာထားတဲ့ဟိုဘူဝါရတွေကဟိုတောက်လျှောက်အထူးသဖြင့်2005ကစပြီးတော်တော်ဟိုတတ်တမ်းမှလည်းရှိတယ်တွတ်တွတ်လည်းလည်းဖြစ်တယ်အဲ့တော့ဘလို့ဘူဝါရတွေထားလဲဆိုတော့အခုတိူပြည်မှာကဟိုခနေနေရှိတယ်လေသူတည်တည်အဖွဲသူတည်တနာအဖွဲရှိတယ်တင့်တိုင်ပေါ့ဗျာအဲ့တော့အဲ့ဒီအဖွဲတွေကသူတည်တည်တွေနောက်ပြီးတော့အဲသူတည်တနာသမားတွေပါရဂူတွေကသူတို့ကအမြဲတမ်းတရုတ်ကခနေနေမှာအဲဘာလို့ခေါ်မလဲ CGTN ခေါ်တာပေါ့ဗျာအဲတရုတ်ကရုပ်မြင်သံကြားမှာအမြဲလာပြီးတော့ဗမာပြည်နဲ့ပတ်သက်လို့ပေါ်တစီလေးပါတယ်ပြောပြနေတာတွေပါရှိတယ်အဲ့ဒီအောင်ကြီးကျွန်မကြည့်ရတာကတော့တခုကဗမာပြည်ရဲ့ငြိမ်းချမ်းရေးကိစ္စပေါ့ဗျာအဲဗမာပြည်ရဲ့ငြိမ်းချမ်းရေးကိစ္စသာဒီပြည်ဝင်စိတ်ကပြည်ဝင်စိတ်ရစေးကိစ္စကအတိအကျကြားလေလို့ဒီဥပဒေတွေ့တယ်အထူးသဖြင့်2005ဒီကိုကံအရေးချင်းပြီးမှဒီပြည်ဝင်စိတ်ကိုရမှာငြိမ်းချမ်းရေးရမှာဗမာပြည်တိုးတက်မယ်ဆိုတာသိတယ်အဲ့တော့ဒီဗမာပြည်ရဲ့ပြည်ဝင်စိတ်ရရင်ငြိမ်းချမ်းရေးရရင်ဆိုတာလေအတိအကျစစ်တပ်ကအတိအကျဆိုတာလေသူတို့သိတယ်ဒါကြောင့်မလို့စစ်တပ်ကိုခေါ်ပြီးတော့အဲစစ်တပ်လာတဲ့အခါမှာသူကသူ့လီလာအရာသူကတခါပြည်တွင်းငြိမ်းချမ်းရေးရဖို့နဲ့ဒီစီဝါတိုးတက်ရေးတွေလုပ်ဖို့အပြင်ဒီပမတ်တမရောရဲ့ဟိုအတွင်းခေါ်စိတ်လေးစိတ်ထားတွေပြောင်းလဲလာနိုင်အောင်ကိုသူတို့ကြိုးစားနေတဲ့အပိုင်းရှိတယ်။ဥပမာအဖြစ်ဒီကာကျုပ်အရင်တစ်ခေါက်လာတုန်းကဆိုရင်တရုတ်ပြည်မှာဖွင့်ထားတဲ့ဒီကုလသမဂ္ဂအတွက်ငြိမ်းချမ်းရေးဆောင်တပ်သားတွေအတွက်ဟိုတင်ဟန်းပေးနေတဲ့အကယ်ဒမီကြောင့်ရှိတယ်။အဲဒီကိုအဲကာကျုပ်ကိုပို့ပြီးတော့တခန်းတနာဟုတ်ကြိုးဆိုတာပဲ။အခုဒီဆွေးနွေးပွဲမှာလေသမရရှိချင်းပြန်ပြောတဲ့အချိန်မှာတခုပါတယ်တက်နဲ့တက်ပူးတွဲပြီးဆက်စီရေးတွေလုပ်ဖို့ဆိုတာအဲ့ဒါလေတိုးမြင့်လုံဆောင်လို့ဆိုတာသဘောကတော့ဗျာအဲဗမာစစ်တပ်ကိုဗမာတပ်မတော်ကိုတက်နိုင်သမျှသူကနိုင်ငံတကာဟိုတခြားစစ်တပ်တွေနဲ့လေဟိုဘယ်လိုခေါ်မလဲလိုင်ရောညီထွေနေထိုင်ရင်းကဗမာတပ်မတော်ရဲ့စိတ်တွေစိတ်ထားတွေတစုံတရာပြောင်းလာအောင်ကြိုးစားပေးဖို့ရတယ်ဗမာတပ်မတော်ရဲ့စိတ်တွေစိတ်ထားပြောင်းလာတာလေဗမာပြည်ငြိမ်းချမ်းရေးလည်းရနိုင်မယ်ဗမာပြည်လည်းဖွံ့ဖြိုးတိုးတက်နိုင်မယ်ဒါမှသူတို့တရုတ်ပြည်လုံနေတဲ့ရှိအဲ့ဒီဟိုဟိုဘီဟွာပေါ့နော်အဲ့ဒီပိုလန်မှာအစီအမံကိန်းကလည်းချော်မော့ပြည်ပြင်တယ်လို့တွက်ပုံရပါတယ်
ဟုတ်ကဲ့ဒီတော့ဆက်စစ်ကြည့်ခီးစရာတော့ဒီတရုတ်နိုင်ငံကမ္ဘာလမ်းစီမံကိန်းညီလာခံတက်ဖို့ဆိုရင်ဟိုတခြားသဘောတူဆန်ရုပ်တချို့လည်းလက်မှတ်ထိုးရှိနေဆိုပြီးတင်းနေထွက်နေရလည်းရှိပါဆိုတော့ဒီအခုမြန်မာကောင်းဆောင်တွေပေါ့လေအခုဟိုကာချုပ်သွားတယ်နောက်တော့ဆက်စီရဲသွားမယ်ဆိုသူတို့ခီးစဉ်ရနေရောမြန်မာနိုင်ငံအတွက်တစုံတရာဘာတွေများဟိုအဆိုးကောင်းမျှော်လင့်နိုင်စရာရှိမယ်ခင်ဗျာ
ဟိုတော်ဆန်းစုကြည်လာရင်တော့သူတို့ဒီ PRI ပေါ့နော်ဒီဟိုပိုလန်မှာရေစီမံကိန်းတွေနဲ့ပတ်သက်လို့ဆွေးနွေးမဲ့ forum မျိုးလာမှာအဲ့ဒါကတော့နိုင်ငံပေါင်း100ချောပါမှာဆိုတော့အဲ့ဒီမှာကတော့သူကဟိုဟိုနေ့ပေါ့အခုကပြောတယ်လို့ပဲလေစီမံကိန်းတော်တော်များများဆွဲစရာရှိတယ်။အဲ့ဒီစီမံကိန်းတွေကဗမာပြည်အတွက်အကျိုးရှိလားမရှိလားဆိုတာကတော့စီမံကိန်းအဲ့စီမံကိန်းတွေစာချုပ်တဲ့အခါမှာပေါ်ထွက်လာတဲ့အချက်လက်ဒီပေါ်မှာပဲမူတည်မယ်အဲ့တော့အဲ့အချက်လက်တွေကဒီအစိုးရတည်းအနေနဲ့ကိုယ်တိုင်ပြည်ကိုယ်လူမျိုးတွေဘယ်တော့အကျိုးရှိနိုင်မလဲဆိုတာသူတို့တွက်တိုက်ချက်တာသူတို့အကြံပေးတာသူတို့ရဲ့ခွင့်လေးပေါ့ဟို အနောက်ကနေပြီးတော့ဟိုပါလေအကြံပေးနေတဲ့လူတွေပါလေအကုန်လုံးဝိုင်းဝန်းတက်ချက်ပြီးမှပဲပြောလို့ရမယ်အဓိကကတော့တရုတ်ကဒီဟိုပိုလန်မှာပေါ့နော်အဲအဲ့စီမံကိန်းကဆိုလို့ရှိရင်ဟိုတရုတ်ကဒီသူ့ရဲ့ကွန်ပျူတာတက်ဖို့ကိုသူကရေရှည်ထိန်းထားနိုင်မှုအတွက်သူကဂျန်နဲ့နိုင်ငံတွေပါပါလာအောင်လို့ဂျန်နဲ့နိုင်ငံတွေပါတိုးတက်လာအောင်လို့အဲလုပ်တဲ့စီမံကိန်းကိုသူတို့ပြောရပါလေ။အဲ့တော့ရှီကျင်းပင်ပြောနေတာကလည်းအဲအနာဂတ်တွေကိုဝေမျှထားတဲ့ဘယ်လိုခေါ်မလဲလူအဖွဲ့အစည်းတည်ဆောက်ရေးဆိုပြီးပြောနေတာဖြစ်တာ။အဲ့ဒါဘယ်တော့အကျိုးရှိမယ်မရှိဘူးဆိုတာကတော့အစိုးရတွေကပေးချာစနစ်တကျကြီးရှုပြီးတော့ဟိုတောင်းဆိုတင်တာတောင်းဆိုလျှော့တင်တာလျှော့အဲ့လိုမျိုးတွေလုပ်ရလိမ့်မယ်ကျွန်မရဲ့ကျမတို့တိတ်တိတ်ချမသိဘူးဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ကိုအောင်သူရဲ့သဘောထားအောင်ခင်ဗျာအခုကျွန်တော်တို့ကာချုပ်ခီးဆင်ရှိရဲ့နာဒီတော်ဆက်ဆူချီတွားဖို့လည်းရှိနေဆိုတော့ဒီခီးစဉံนี่ကျွန်တော်မြန်မာနိုင်ငံအတွက်ဘာများဘလောက်ဒီအဆိုးကောင်းမျော်လင့်နိုင်ကြရည်ရှိမယ်လို့ယူဆတယ်ခေါင်းကြီးဟု
တ်ကဲ့ဟိုကျွန်တော်ရှင်းတဲ့ဒေါ်ဆက်ဆူချီတွားတဲ့ခီးစဉံခုနပြောတဲ့ဘီအာရိုင်းပေါ့နော်ပိုလန်မကြီးရဲ့ဟိုပုံမှန်လုပ်တဲ့ဟိုအစည်းအဝေးကိုသတ်တက်တဲ့သဘောပါပဲဆိုတော့ဒါမဲ့အရေးကြီးတာတော့ဒီလုတ်တဲ့အစည်းအဝေးကြီးအပြင်မှာဒီနိုင်ငံခေါင်းဆောင်ချင်းချင်းတွေ့ကြတာတွေရှိပါလိမ့်မယ်အဲ့ဒီအချိန်မှာတော့မြန်မာပြည်နဲ့ပတ်သက်တဲ့ဟိုဆုံးဖြတ်ချက်တွေလုပ်ဖို့ရှိတယ်နောက်တစ်ခုကကျတော့လည်းအခုကျွန်တော်တို့နဲ့တရုတ်နိုင်ငံနဲ့ဆိုလို့ရှိရင် CMEC ခေါ်တာပေါ့နော်2019နောက်နှစ်နောက်ဆုံးပိုင်းမှာဟိုလုတ်ထားတဲ့သဘောတူညီချက်ရှိပါတယ်အထူးသဖြင့်တော့တရုတ်မြန်မာဟိုစီးပွားရေးဇင်းညာလမ်းမကြီးဆိုတဲ့ဟာမျိုးပေါ့ကျော်ဒီစာချုပ်နဲ့ပတ်သက်တဲ့အခုဒီကိစ္စတချို့စာချုပ်တွေကိုကျွန်တော်ဆင်းနေအခုဒေါ်ဆန်းစုကြည်သွားတဲ့ခီးစင်မှာလက်မှတ်ရေးထိုးလိုက်မယ်လို့ထင်ပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့တော့ပြောမယ်ဆိုလို့ရှိရင်ဟိုတစ်ဖက်မှာလည်းဟိုအကောင့်ချက်တွေရှိပါတယ်တစ်ဖက်မှာလည်းကျွန်တော်တို့စိုးရိမ်စရာတွေရှိတယ်လို့ထင်ပါတယ်နောက်တစ်ခုကကျတော့ကာယုတ်ခီးစင်နဲ့ပတ်သက်လို့တော့ကျွန်တော်မြင်တာကတော့ဟိုတရုတ်နိုင်ငံအစိုးရကပုံမှန်စီစဉ်နေတဲ့ခီးစင်တွေရှိပါတယ်အထူးသဖြင့်မြန်မာစစ်တပ်ဆိုလို့ရှိရင်သူကအရင်တော့ကတော့တရုတ်လက်နက်တွေကိုအားကိုးခဲ့တယ်။တစ်ချိန်မှာကျတော့တရုတ်လက်နက်တွေစီကနေထယ်ပြီးတော့အခုလက်ရှိဟိုယူကရိန်းတို့ရုရှားတို့ဘက်ကိုပြောင်းသွားတဲ့သဘောမျိုးတွေရှိပါတယ်။ဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်ထင်တယ်တရုတ်ဘက်ကလည်းပြန်ပြီးတော့ဟိုစီယုံလာတို့တရုတ်ချစ်ကတ်တာတို့ပုံမှန်တွေ့ဆုံတာတွေဒါတွေရှိနေမယ်လို့ထင်ပါတယ်။တခုတော့ရှိရဲ့အရင်တော့ကဆိုလို့ရှိရင်ပုံမှန်အဖြစ်ဦးကျိန်းစိန်လက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့သမ္မတလုပ်တဲ့လူတွေကတရုတ်နိုင်ငံကိုနှစ်စင်ဟိုအနည်းဆုံးတစ်ခေါက်တော့သွားတယ်ဟာမျိုးပေါ့နော်ဆိုတော့အခုလက်ရှိအနေထားမှာတော့ဟိုသမ္မတဦးထင်ညော်တော့တစ်ခေါက်သွားပါတယ်ဆိုတော့သမ္မတဦးဝင်းမြင့်ကာလမှာတော့အခုချိန်ကြီးတော့ဟိုတစ်ခေါက်မှမသွားဘူးသေးဘူးဆိုတော့အနေထားမျိုးတော့တွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလိုင်းမှာမှာရောက်နေပါပြီဆိုတော့တို့လည်းလှည့်ပေးကြပါတယ်အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကကိုစလိုက်ပွေကုန်းမှာစလိုက်ပွေကုန်းသဘောထားလေးဆွေးနွေးနေတာမင်းမြင့်နေတာပဲဖြစ်ဖြစ်ဆွေးနွေးမြင့်နေမှာခင်ဗျ
ကျွန်တော်ပြောချင်တဲ့ဥစ္စာကတော့ဒီကချို့သွားတဲ့ကိစ္စကအာတရုတ်ကလင်းနေကင်ကြီးရောတမရောတရုတ်ကပြည်ဖြတ်ပေးနိုင်ဆုံးနိုင်ငံဖြစ်တဲ့အတွက်ကျွန်တော်ကတော့ငင်းချန်တွေ့တော့မျော်လင့်နေတော့ပဲမျော်လင့်ပါတယ်လို့သို့တော့စီးပွားရေးကိစ္စနဲ့ပတ်သက်လိုက်ရင်တော့ဒီအောင်ဆန်းစုကြောက်သွားတဲ့ခါနဲ့ပြင်ပဟိုအဆက်ဟိုဗါလဲတွေ့ဆုံနေချိန်မှာဒီဆုံကိစ္စတွေဘာလို့ဖြတ်ပေးလာနေစီတော့ဂျန်တဲ့ဥစ္စာတွေကတော့ကျွန်တော်တို့ကတော့ဗာကိုရီးယားမျိုးဥစ္စာကတော့ဆုံဆုံမှုတွေပဲကျွန်တော်လေ့ရမလားမသိဘူးတော်တော်ဟိုကဂိမ်းချင်းကိစ္စမှာတော့တရုတ်ကိုတော့ကျွန်တော်တို့ကဗာလေးဖြစ်ဖြစ်အကူအညီပုံစံဖြစ်နေဆိုတော့နည်းနည်းဆွေးနွေးချင်တာပါဘူ
းဟုတ်ကဲ့ကိုဆိုင်ဖွဲ့ကဆွေးနွေးရကျေးဇူးပါနောက်တူကကျွန်တော်တို့ကိုနေဦးလင်းဖြစ်ပါတယ်စင်ကူနိုင်ငံမှာရောက်နေတဲ့ကိုနေဦးလင်းလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အခုလက်ရှိလေးပါပေါ့ဗျာဟိုနိုင်ငံရေးအာဏာရနေတဲ့ NLD ပါတီရဲ့လူတွေကျွန်တော်ပုံကဟိုဒီတိုင်းတွေကစစ်တပ်မှာပါလို့ရှိရင်ဒီဆောက်လို့ရတယ်ဆိုတဲ့အတွေးခေါ်ရှိနေတာပေါ့နော်အဲ့ဒီအတွေးခေါ်တိုင်းမှာအနောက်အုပ်စုကလည်းအားပေးတာပေါ့အားပေးတဲ့အတွက်ကျွန်တော်တို့ကတရုတ်ပြည်ချင်းကျော်ရင်ဝင်နဲ့ရောက်တဲ့ရောက်ပိုရောက်သွားတာပေါ့ဗျာအခုတော့တကယ်တော့နိုင်ငံရေးတွေပဲလို့ဟိုသိရေးကိုဖယ်ထားပြီးတော့နိုင်ငံရေးစကားပြောမယ်ဆိုရင်တောင်မှကျွန်တော်တို့ကတရုတ်နဲ့ဟိုချင်းကျော်ရင်ဟိုရုံကြောက်ကြီးကြောက်နေအမှန်တမ်းပြောရလို့ကျွန်တော်တို့ကအနောက်ကိုရွှေ့ကျင်တာကိုအဲ့တော့ကွန်မြူနီကလှုပ်ပေးတဲ့အတွက်ကျွန်တော်တို့ကအနောက်ကိုရွှေ့လို့မရဘူး။ရှင်းပြတရုတ်ဘက်ကပဲပိုရောက်သွားတဲ့သဘောရှိတယ်။အဲ့ဒါကြောင့်သူကဒီတရုတ်ပြည်ကနိုင်ငံရဲ့ခုနသူတည်တည်လို့ဘာလို့ဘယ်လိုပဲပြောပြောစီစဉ်နေဘယ်လိုပဲပြောပြောဗမာနိုင်ငံမှာစစ်တပ်ကရင်းလူရှုလို့မရဘူးဆိုတာသိတဲ့အတွက်စစ်တပ်နဲ့ခေါ်ပြီးတော့ပြည်တယ်။ဒီအချက်။ဒီအချက်ကနိုင်ငံရေးကောင်းဆောင်ကနိုင်ငံတစ်ခုကနိုင်ငံရေး လှုပ်ရှားမှုရှိရဒါကြောင့် NLD ကိုခေါ်ပြီးပြောတယ်ဒါပဲအဲ့တော့ဒါကိုခွင့်ကောင်းယူပြီးတော့အနောက်အစုကဘိုလ်လိုလှုပ်ပါလားဒီလိုလှုပ်ပါလားလို့လုံနေပြီးကာလပတ်တော့ကျွန်တော်တို့ကပြုတ်ကြည့်တဲ့ဦးချေတစ်ချောင်းချင်းချေတစ်ချောင်းချင်းပို့ရောက်သွားမယ်လို့ပဲကျွန်တော်ကညင်းအဲ့ဒါပါပဲ
โอเคကိုနေဦးရဲ့ဆွေးနွေးတဲ့အခက်အချက်တစ်ချက်ကိုကျွန်တော်ဒီသုံးသပ်တဲ့ပုံကိုနှုတ်ကိုကျွန်တော်ပြန်ပြီးဆွေးနွေးစီခြင်းပါရဲ့သူတပြည့်ကဒီမြန်မာနိုင်ငံနဲ့တရုတ်နိုင်ငံဆက်ဆံရေးကြပြီးနိုင်ငံတကာဆက်ဆံရေးကိုရိုက်ခတ်လာနိုင်တဲ့အခြေအနေပေါ့နော်ဆိုတော့ဒီမြန်မာနိုင်ငံကဒီနိုင်ငံများဆက်ဆံရေးမှာဗမ်လိုက်မှုကိုပဲကျင့်သုံးတယ်ဆိုပြီးတရားဝင်လည်းကြေညာထားပါတယ်ဟိုဗမ်လိုက်မှုဝါဒကိုဒါပေမဲ့ကင်ဆွတ်ထားရဆိုမှလည်းလက်ရှိအခြေအနေမှာဟိုတစ်ဖက်ကပိုရင်းနေတဲ့အခြေအနေမျိုးများဖြစ်နေသလားဆိုတော့ကိုနေဦးလည်းအဲ့ဒါကိုထောက်ပြပါတယ်အထူးဖြင့်ဒီအနောက်နိုင်ငံတွေကဒီမြန်မာနိုင်ငံလူခွင့်ပြဿနာနဲ့ပတ်သက်လို့ဝေဖန်တာတွေဖိအားပေးတာတွေရှိနေတဲ့အခြေအနေမှာတရုတ်နိုင်ငံကတော့ဟိုဒီလိုဖိအားတွေကိုတော့သူကကြားနေဝေကောက်ဝေပင်းနေတာဆိုတော့အခုချိန်မှာဒီဗမ်လိုက်မှုကကျင့်သုံးနေဆိုပေမဲ့လက်တွေ့ပကတိအခြေအနေမှာတရုတ်နိုင်ငံဘက်ကပိုရိုင်းရင်းနေတယ်လို့ပြောနိုင်တယ်လားဒေါက်တာလက်ကျော်ဆိုအရင်ဆွေးနွေးပြပါလားခင်ဗျာ
အခုလုံးလုံးစင်ရတော့အဲဟိုစစ်တပ်ပဲဖြစ်ဖြစ်ဒေါ်မ်ဆန်းစုကြည်ပဲဖြစ်ဖြစ်ဘလောက်ပဲအနောက်နိုင်ငံကိုလိုလားလိုလားအနောက်နိုင်ငံကတော့ရစရာမရှိအောင်ပြောတာဒေါ်မ်ဆန်းစုကြည်ဆိုလဲစုတွေတစုပြီးတစုဟိုတကယ်ကိုဟိုဘယ်လိုခေါ်မလဲရင်းရဆက်ဆက်လုပ်နေတာလေအဲ့တော့ဘလောက်ပဲဟိုဒေါ်မ်ဆန်းစုကြည်ဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်ဟိုအနောက်နိုင်ငံနဲ့ပေါင်းရင်ပေါင်းရင်သူကပေါင်းလို့မရအောင်လေအဲ့ဒါကြောင့်မလို့တရုတ်ဘက်ကိုပိုးပိုးရင်းရတယ်ဆိုတာမှန်တယ်နောက်တစ်ခုကတရုတ်ကသူကဆက်ဆံတဲ့အခါမှာသူကလက်တွေ့အကျိုးဖြစ်ရေးပေါ်ကပဲဆက်ဆံတယ်ဒီလူအခွင့်အရေးတို့ဘာလို့ဒီနောက်နိုင်ငံကပြောနေတာနဲ့ပတ်သက်လို့တရုတ်ကသာဟိုအဲဆန်ကျင်ဆန်ရဆန်ရနဲ့ပြောတယ်ဆိုပြီးသူကတော့မှအပြောမခံဘူးသူ့ကိုပြောလဲသူကမခံဘူးသူများလဲသူကမပြောဘူးဒါကြောင့်မလို့သူ့ပုံကလည်းတချို့နိုင်ငံတွေကဒီအနောက်နိုင်ငံတအားပြီးအပြည့်ပေးခံရတဲ့လူတွေကအဲဒီလိုနဲ့ဆက်ဆံရတာနည်းနည်းပို့ပြီးတော့အဆင်ပြေတယ်လို့ဖြစ်တာပေါ့ဒါကြောင့်မလို့ဒေါ်ဆန်းစုကြည်ပဲဖြစ်ဖြစ်ကာကြုံမင်းအောင်နိုင်ပဲဖြစ်ဖြစ်တရုတ်ပြည်ကိုလာနေရတာဖြစ်တယ်မင်းအောင်နိုင်ဆိုတော့ပြောင်းပြောထားတာပဲသူအမေရိကကိုသွားနေချင်ပါတယ်အမေရိကပဲမလဲရသေးတာဆိုပြီးသူပြောနေတာပဲဥရောပနိုင်ငံတွေသူလည်းလို့ရတယ်အမေရိကသွားလို့မရဘူးသူတို့သွားချင်တာအမေရိကပဲအမှန်ပဲလေဖိတ်မှမဖိတ်တာဘယ်လိုလုပ်မလဲအဲ့တော့ဒါဟာဗမာပြည်နဲ့ဘသူကိုတွေးတယ်လဲဘသူကိုမတွေးချင်ဘူးဆိုတာမဟုတ်ဘူးအနောက်နိုင်ငံကိုကကျမတို့ကိုကျင်ထားတာဖြစ်တယ်ရစရာမရှိအောင်ပြောထားတာဖြစ်တယ
်ကျွန်တော်ဆိုကိုအောင်သူကြီးကိုဆက်ပြီးဆွေးနွေးစီချင်ပါတယ်ကျွန်တော်တို့ဒီဗမ်လိုက်မှုကတော့မြန်မာနိုင်ငံကကန်ဆွဲထားရဆိုရင်လည်းတက်တလို့အခြေအနေကြီးရပါလိမ့်တရုတ်နိုင်ငံဘက်ကရက်နေရဟိုပူရင်းနေဆိုရယ်အမြင်တွေရှိပါတယ်ဒီမြန်မာစိုးရခေါင်းဆောင်တွေဒီဟိုတရုတ်နိုင်ငံကိုအသွာလာများနေတဲ့အချိန်မှာပဲဒီအရင်စိုးရအဖြစ်နဲ့တက်လာတာဒါဒီတော့သတ်သူကြီးအနောက်နိုင်ငံတွေကိုဟိုအသွားလာရှိနေပြီမြေအခုဆိုရင်တော့ဟိုမသွားတော့ကလည်းဖြစ်နေပြီဆိုတော့ဒါကဒီအနောက်နိုင်ငံတွေနဲ့ဆက်ဆံရေးမှာအနေနဲ့စိုးရအနေနဲ့အရင်သက်ဆိုင်ကဲကွာလာတယ်လို့ပြောနိုင်တာကောအနည်
းဟုတ်ကဲ့ဟိုရေဘူးရအဖြစ်တော့ဒီကျွန်တော်တို့ရူဝင်ဂျာပြဿနာပေါ့ဗျာဒီရခိုင်ပြည်ရဲ့မြောက်ပိုင်းမှာပြဿနာတွေတက်ပြီးတော့ဒီအထူးဖြစ်တော့နောက်အုပ်စုဘက်ကပြအားပို့ပြလာတဲ့သဘောမျိုးရှိပါတယ်ဆိုတော့အဲ့ဒီအနေထားမှာပဲကျွန်တော်တို့ဘက်ကလည်းဟိုဘယ်လိုခုခံမယ်ဆိုရဲ့မဟာဗျူဟာသိချဘူးမသိဘူးဗျာဆိုတော့ဒီအနေထားမှာပဲအနောက်အစုနဲ့တဖြည်းဖြည်းကင်းကွာလာတယ်တရုတ်ကပုံကြီးလာတယ်ဆိုတော့သဘောမျိုးရှိပါတယ်ဆိုတော့နောက်တစ်ခုကစိတ်ဝင်စားချက်ကောင်းတာကလည်းကျွန်တော်တို့ပြောမှဆိုလို့ရှိရင်တော့အခုတရုတ်ကကြိုးပမ်းလိုက်တဲ့ BRI ခေါ်တော့ဗောဗျာဒီအခုပိုလာမဒီဂျီစီပါငယ်ဆိုတာကပြောမှဆိုလို့ရှိရင် Globalization နောက်တစ်မျိုးလို့ပြောရပါတယ်တရုတ်ကြီးတရုတ်ခံနဲ့တရုတ်ကလည်းနောက်ထပ်စုပါတာသူကိုသွားမှုကိုကြိုးစားတဲ့ globalization တမျိုးဖြစ်လာပါတယ်ဆိုတော့အဲ့ဒီပြင်မှာနောက်ထပ်စိတ်ဝင်စားစရာပေါ့အဲ့ဒီဈာမတရုတ်ကပြောတာကသူ့ကိုသူ peace rights လို့ပြောပါတယ်ဘယ်နိုင်ငံမှနေမှာတော့ရမဖြစ်ဘူးသူ့ဘာသာသူဖွံ့ဖြိုးတိုးတက်ရေးအတွက်လိုလားတဲ့ဆိုတော့ဟန်တို့တရုတ်ကပြောလာတဲ့အနေအထားတွေရှိပါတယ်ဆိုတော့ဒီအနေအထားအောက်မှာတော့ဟိုကျွန်တော်တို့ကအင်ဂျင်နီယာလည်းဖြစ်တယ်အင်အားကြီးလည်းဖြစ်တယ်ဆိုတဲ့အနေအထားမှာတချို့ကိစ္စတွေကတော့ကျွန်တော်ညင်းလို့မရဘူးပြဟိုပေါင်းပြီးတော့လုပ်ကြရမှာပဲဆိုတော့ဒါပေမဲ့ပြဿနာကကျွန်တော်တို့မြန်မာနိုင်ငံရဲ့အကျိုးစီးပွားကိစ္စပေါ့နော်ဆိုတော့အဲ့ဒီမှာအမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာပြန်ပြီးတော့အသေးစိတ်ဖွင့်ဖို့တော့တချို့ကိစ္စတွေမှာလူပေါင်းလူပါလိမ့်မယ
်ဟုတ်ကဲ့ကောသူညင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပေါင်းကိုယ်ရဲ့ဆွေးနွေးပွဲဆက်သွယ်တဲ့ပုဂ္ဂိုလ်နောက်တူလည်းဒီလိုင်းမှာရှိနေပါသေးတယ်ကိုတန်းမောင်မြန်မာနိုင်ငံဖြစ်ပါတယ်ကိုတန်းမောင်သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတရုတ်ပြည်နဲ့ဆက်ဆံရတာပြည်သူလူထုကဒုက္ခရောက်ပါတယ်စစ်ဆိုးရပဲစစ်အာဏာရှင်ပဲသူကအစာရရပါတယ် ကျွန်တော်တို့ပြည်သူနေနဲ့အခုမှပြုတ်ပြီးသွားလို့ဆိုတန်ရုံသွားရင်ဟိုဟိုတယ်ပုံပြင်ပြရတယ်လေလမအသွားပြန်ပြရတယ်ဗီဇာတောင်းရင်ဗီဇာထဲမှာတောင်းတယ်အများကြီးရှိပြီးတော့အသွားလာရှိပြီးတော့အဲ့တော့ဟိုတယ်လမပြရသေးတယ်လေလမပြရသေးတယ်နော်ဆိုပြီးနေသားမှာရှိတဲ့လူတွေဆိုလည်းဟိုမှာကျွန်တော်ကြောက်ဝိုင်းမှာရှိတဲ့လူဆိုရင်အခုဆို20ရာခိုင်နှုန်း30ရာခိုင်နှုန်းပြည်ပြည်ပြန်ပြီးတယ်အများကတော့မြန်မာဘက်ကမျက်နှာတဲ့လူတွေမြန်မာဘက်ကအများကမျက်နှာနေရတာအဲ့တော့ဟိုသွားတဲ့တည်းဟာလားကာကျုံကောဟာလားဘုပ္ပာဟာလားအမေစုရောဟာလားတို့ဒီကြည့်သူတွေအတွက်ဘာပြောပေးမှာလဲကျွန်တော်နိုင်ငံအတွက်ဘာလို့အဆိုးရှိမှာတော့ဒါဒီလက်နက်ကငင်းငင်းရေးဆိုတာကတကယ်တမ်းကကျွန်တော်ပြည်လောက်ကိုပြောမယ်ဆိုရင်လက်နက်ကအဖွဲ့ပေါင်းစုံကရှမ်းဖွဲ့ပဲတရုံနဲ့လွတ်တာများပါတယ်အဲ့တော့ဒီညီလက်နက်ပိုင်ရုပ်ဆွဲကိုလည်းသူကကျေရုံလည်းသူခေါ်ထိတ်ချောက်တယ်ဟာလားဤပညာလည်းသူတို့ပေးထားတယ်ဒီလိုဒီမျိုးစုံကိုဟိုမျိုးလက်ခံလိုက်လက်မခံရင်ဘုရားကဟောသူတို့ဟာအချင်းချောက်တဲ့ပုံစံမျိုးနဲ့လို့ပြောခဲ့ပါလေဒါရရဟိုအကြီးကဲကြီးဟိုပြီးပါလေ
ဟုတ်ကဲ့
ဟုတ်ကဲ့ကို
ဟုတ်ကဲ့ကုသမဆွေးနွေးရခြေသူပါကျွန်တော်တို့ဒီဆွေးနွေးဝတ်တော့ကိုဒီ Facebook ကနေကိုတိုင်းရကျွန်တော်တို့မှတ်ချက်ပေးနေရတချို့လဲရှိပါတယ်သူကဦးတူးဆိုတဲ့အကောင့်မှာသူကမြန်မာဘက်မလန်နိုင်ငံလို့ပြောမှာတော်ခက်ပါတယ်တရုတ်ကအခွင့်ကောင်းယူရပါတယ်ဆိုပြီးတော့သူကပြောပါတယ်နောက်ထပ်ကျွန်တော်တို့ Facebook ကနေပြောပို့ထားတဲ့မှတ်ချက်တချို့ကိုလည်းဖတ်ပြနေပါတယ်ကျော်ထွေးဆိုတဲ့အကောင့်ပိုင်ရှင်ကတော့မြန်မာပြည်သူတွေအတွက်ကောင်းကျိုးတဲ့ဆွေးနွေးတာများမယ်ထင်ပါတယ်စစ်ကောင်းဆောင်နဲ့စီမံကိန်းလုပ်ကတ်များလက်ရှိဆွေးရကအကောင့်ထဲပုံနေရတာပါတဲ့ဆွေးရကပွဲစားသဘောလောက်ပဲအာဏာရထားတဲ့သဘောလားမသိပါဘူးဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ဝေလင်းဆိုတဲ့အကောင့်ပိုင်ရှင်ပါသူကတော့ရှေ့မြတ်တရားကိုရောင်းစားပြီးတိုင်းသားလက်နက်ကိုအဖွဲ့ကိုထိချုပ်ဖို့ကြိုးစားမှာပါတဲ့ဒေါ်စုနဲ့မင်းအောင်လိုက်ဆွေးနွေးပြီးတော့ပါပြီမြေဆောင်နဲ့ပေးမှာကုမင်းရထားလည်းဖောက်မှာရှေ့မြတ်တရားပေးပြီးတိုင်းသားတွေကိုတရုတ်ကလက်နက်မထောက်ပံ့မှုဖားပြီးပြောမယ်ဆိုတာရှင်းရှင်းလေးပါပဲနောက်သူကတော့မင်းသားကြီးဆိုတဲ့အကောင့်ပိုင်ရှင်ပါကိုချင်းကြီးမြင်ရတော့တိုင်းသားလက်နက်ကိုင်းနဲ့တရုတ်ကျောင်းကသူမြန်မာတပ်မတော်တရုတ်ကျောင်းကဂျားရဲကပြည်သူကစစ်ပါဆိုပြီးရေးပါတယ်နောက်ထပ်ကျွန်တော်တို့အီးမေးလ်ပို့ထားတဲ့တချို့လည်းရှိနေပါသေးတယ်အရင်ဆုံးစာတစ်စောင်ကတော့မိတ္တလာမျိုးကဦးစိန်မောင်ရဲ့စာပါမတ်စုမွန်ဖတ်ပြပေးပါဦးခင်ဗျာ
မြန်မာပြည်သူလူထုတချို့ကတော့တရုတ်ကမြန်မာကိုအကျိုးလိုလိုညောင်ရီလောင်းနေတယ်လို့ထင်မြင်နေကြပါတယ်ဘသူတွေမှကိုကျိုးမရှိဘဲနဲ့တခြားသူကိုဥစ္စာဒဏအကုန်ကြခံပြီးရေရှည်အကျိုးစီးပွားအတွက်ကူညီနိုင်ကြမှာမဟုတ်ပါဘူးဆိုတဲ့သဘောကိုတော့ထည့်သွင်းစဉ်းစားသင့်ပါတယ်အကျိုးတူပူပေါင်းဆောင်ရွက်နိုင်ရေးကိုသဘောတူလက်ခံဆောင်ရွက်နိုင်မှုကိုဒါကိုယ့်ဘက်ကစဉ်းစားချင့်ချိန်ညှိနှိုင်းဆောင်ရွက်ရမှာဖြစ်တယ်လို့ဆိုချင်ပါတယ်မြန်မာနိုင်ငံပေါ်မှာတော့တရုတ်သဘောထားပြောင်းလဲလာပါပြီဒါကြောင့်အခုတက်မတော်ကောက်ွဲဦးစီးချုပ်နဲ့နိုင်ငံတော်ဤတိုင်းပြည်ငံပုဂ္ဂိုလ်တို့တရုတ်ပြည်ကိုသွားတဲ့ကိစ္စမှာတော့တရုတ်မြန်မာဆက်ဆံရေးအခြေအနေကိုအနောက်ဥစုကသိမြင်ပြီးတော့ထင်သလိုအနာယူဖိနှိပ်မှုမပြုနိုင်အောင်ကာကွယ်တားဆီးလိုက်တဲ့သဘောဖြစ်နိုင်ပါတယ်။နှစ်နိုင်ငံအကျိုးတူကူညီပံ့ပိုးဆောင်ရွက်ရေးအတွက်ခိုင်မြဲတဲ့သဘောထားကိုလည်းပြသရာရောက်တယ်လို့ထင်မြင်မိပါတယ်။မိမိနဲ့ပိုင်တဲ့နေပြည်တော်တွေမှာတိုက်ပွဲတွေဖြစ်နေတာဖြစ်လာမှာကိုမလိုလားတဲ့တရုတ်ရဲ့သဘောထားကိုဖြည့်ဆည်းနိုင်ရေးအတွက်ဝတ်တပ်ဖွဲ့အပါအဝင်အပြည့်ခန့်ရစဲရေး NCA ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များကိုတရုတ်ကနားချတိုက်တွန်းဖိအားပေးရေးကိစ္စကိုလည်းအခုထပ်ပိုပြီးလှုပ်ဆောင်ဖို့တိုက်တွန်းကြလိမ့်မယ်လို့ထင်ပါတယ်မြန်မာနိုင်ငံနဲ့ဆက်ဆက်လက်တွဲကြရအောင်ပဲစီးပွားရေးလုပ်ငန်းတိုင်းအတွက်မြန်မာနိုင်ငံရဲ့ယူရည်ဟာအဓိကလိုအပ်ချက်ဖြစ်တယ်ဆိုတာတရုတ်ကကောင်းကောင်းသိတယ်လို့ထင်မြင်ပါတယ်ရစ်ဆုံကိစ္စကတော့တိခြားကိစ္စဖြစ်တဲ့အတွက်အခုခီးစင်မှာတော့ဆွေးနွေးကြလိမ့်မယ်လို့မထင်ကြောင်းပါခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင
်။နောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတဲ့စာစာကတော့အမေရိကန်ပြည်သူ့မောင်တသနာရဲ့ပေးစာပါ။ကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
။စစ်အစိုးရအဆက်ဆက်လက်ထက်ပြည်သူကိုတောင်းဝန်မခံတဲ့စီးပွားရေးမူဝါဒတွေနဲ့ပွင့်လင်းမြင်သာမှုမရှိတဲ့ဆက်ဆံမှုတွေကြောင့်စိုးရိုးတွေကသာအစမတန်ခံခဲ့ရတယ်လို့ယူဆမိပါတယ်။ရေသွေးမြန်ဖြင့်နဲ့ဆေးဝါးနဲ့စားသောက်ကုန်တွေကဆလို့တောက်လို့ရေလုပ်ငန်းသုံးပစ္စည်းတွေစက်မှုလုပ်ငန်းသုံးပစ္စည်းတွေအထိမြန်မာပြည်ထဲဝင်ရောက်လာပါတယ်။တခါပြည်တွင်းငင်းငိုင်းမတီးဆောက်နိုင်မှုကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေထိချုပ်ထားတဲ့နယ်မြေတွေကနေတကားမရှိဒါမရှိဝင်ရောက်နေတာကြောင့်တရုတ်နိုင်ငံအတွက်ကြီးမားတဲ့အမျက်စွန့်တွေရရှိနေပါတယ်တရုတ်ပြည်နယ်စစ်ဆိုးရအဆက်ဆက်ချုပ်ဆိုထားတဲ့ကဏ္ဍပေါင်းစုံစာချုပ်တွေဟာလည်းနောက်မျိုးသက်ပေါင်းများစွာကျုံခံဆက်တာအောင်ချိန်နိုင်ဝယ်ရမမြင်နိုင်ပါအဆိုးဆုံးကတော့အချုပ်ချာအာဏာကိုတလက်မမှအထီးမခံဘူးဆိုတဲ့စစ်ဆိုးရအဆက်ဆက်လက်ထက်တရုတ်နိုင်ငံသားစစ်စစ်သိမ်းပေါင်းများစွာကိုဝါရှန်ကိုကအဆရှိတဲ့တိုင်းသားမျိုးနွယ်စုအမည်တွေနဲ့အင်္ဂလာကတ်တွေထုတ်ပေးထားရုံမကနေရာဧကသိမ်းပေါင်းများစွာကိုစိတ်ကြိုက်လုပ်ကံွယ်ပေးထားခြင်းပါပဲ။နောက်ပြီးဝါဒေသဟာအစိုးရအုပ်ချုပ်မှုနဲ့လုံးဝခင်းကွာနေပြီးတရုတ်နိုင်ငံပိုင်နေပြည်တခုလိုတော့သတ်မှတ်လို့ရအောင်ဖြစ်နေပါပြီ။မြန်မာမျိုးသမီးတွေကိုဈေးပေါပေါနဲ့တရုတ်ငါးမရတဲ့အဖြစ်ရရှိနေတာဟာလဲကြီးမားတဲ့ဆုံးရှုံးမှုတစ်ခုလို့ယူဆနိုင်ပါတယ်။ နောက်ပြီးမြောက်ပိုင်းလက်နက်ကိုင်အဖွဲ့အစည်းတွေရဲ့စီးရေးနိုင်ငံရေးစီးပွားရေးအားလုံးဟာတရုတ်နိုင်ငံနဲ့လုံးဝကင်းကွာလို့မရနိုင်တဲ့အတွက်တရုတ်ကမ္ဘာလမ်းစီမံကိန်းနဲ့ပြည်တွင်းညီညွတ်ရေးဆွေးနွေးပွဲတွေမှာဒီမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေအားလုံးကိုဟန်ချက်ညီညီအသုံးချမှာအသေးစားပါပဲအကြောင်းကတော့ဒီဒေသမငြိမ်းချမ်းပဲသူ့ရဲ့မဟာဗျူဟာစီမံကိန်းတွေကိုစလို့မရနိုင်လို့ပါဒီလိုစီမံကိန်းဟာတရုတ်နိုင်ငံအတွက်နိုင်ငံရေးအရမြန်မာနိုင်ငံကိုဖိအားမျိုးမျိုးပေးလို့ရနိုင်တဲ့စီမံကိန်းလို့ပဲယူဆမိပါတယ်။ဒီလိုတစ်ဖက်သက်ဖြစ်နေတဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးအခွင့်အရေးတွေပိုင်ဆိုင်ထားတဲ့တရုတ်နိုင်ငံကိုအမေစုဦးဆောင်တဲ့ပြည်သူ့အစိုးရကထူထောင်လို့တဲ့အချိန်တို့အတွင်းမှာရွေးထွေးတဲ့ရင်းနှီးချစ်ကြည်မှုတွေပြတ်မသွားအောင်နဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်အဝရှိပြီးပွင့်လင်းမြင်သာမှုရှိတဲ့ဆက်ဆံရေးတွေထားရှိနိုင်ဖို့တိမ်မွေးတဲ့နိုင်ငံရေးသံတမန်ရေးနည်းဗျူဟာတွေနဲ့ထမတ်ဆောင်ရွက်နေတာကြောင့်အမေစုရဲ့တရုတ်ခီးစဉ်အတွင်းမှာပြည်သူတွေချင်းနဲ့နိုင်လောက်တဲ့ရလတ်ကောင်းတွေရနိုင်နိုင်မယ်လို့ယုံကြည်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါအမေရိကန်ပြည်အောင်စုရဲ့မောင်တနနာစာပါနောက်စာကတော့ပြည်မနာဖို့ကြီးဆိုပြီးကျွန်တော်တို့ပြဖို့ထားတာပါမနက်တော့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်နွားကွဲရင်ကြာဆွဲဆိုလို့ရင်အတိုင်းပါပဲတဲ့မြန်မာပြည်ကြီးသွေးမစီမငြိမ်ညွတ်ကြတော့တရုတ်ကြီးအချက်ဖြစ်ပြီးပေါ့လေတဲ့ကျွန်တော်တို့ရဲ့နိုင်ငံကြီးကြီးကရှင်းမရအောင်ရှုံနေတာမဟုတ်ဘူးဗျမရှင်းနဲ့ရှုံအောင်လုပ်နေကြတာပါအထက်ကတော့စေတနာအနစ်နာနားလည်မှုခွင့်လွှတ်မှုတွေမရှိကြလို့ပါတရုတ်ကတော့စီးပွားရေးအရာသာကျွန်တော်တို့နိုင်ငံနဲ့ဆက်ဆံတာပါပဲတဲ့လူအခွင့်ရေးတို့လွတ်လပ်မှုတရားမျှတမှုတို့ကိုတော့တရုတ်စီကမျှော်လင့်စရာမရှိတလောက်ပါပဲဒီလိုအနောက်နိုင်ငံနဲ့ခက်ဆင်းဆင်းဖြစ်လို့တရုတ်လက်ထက်တစ်ဖြည်းဖြည်းကျဆင်းလာရလေပါပဲပြည်သူအစိုးရအနေနဲ့ခက်ခဲစွာရုန်းကန်နေရတာနားလည်ပါတယ်ဒါပေမဲ့တရုတ်ရဲ့ကစားကွက်တွေမကြရောက်စေပဲတရုတ်နဲ့အနောက်နိုင်ငံတွေကြားလဲလဲဝဲလှုပ်ရှားနိုင်ပါမှနိုင်ငံအတွက်များစွာအကျိုးရှိမယ်ဖြစ်တဲ့အကြောင်းကြံပြလိုပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါဒါတော့သူစာကတော့ကိုချင်းချင်းမညီညွတ်လို့သူများအားကိုးနေရတယ်ဆိုတော့အဓိကထောက်ပြပါတယ်။ဆိုတော့ကျွန်တော်တို့အစီအစဉ်ဆုံးသတ်ဖို့ကျွန်တော်1မိနစ်လောက်ချိန်ရပါသေးတယ်။ချင်းကျုပ်အပိတ်အနေနဲ့ပေါ့လေကျွန်တော်ဟိုဆွေးနွေးနေချင်တာကတော့ဒီမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဒီနိုင်ငံရေးအင်အားစုတွေအစိုးရနဲ့စစ်တပ်တိုင်းနာလက်နက်ကိုင်အဖွဲ့တွေကြားမှာလည်းဟိုတင်းကျပ်မှုတွေမရနိုင်နေတဲ့အခြေမျိုးမှာဟိုနိုင်ငံတကာဆက်ဆံရေးဆိုတာကလည်းစိုက်ခါလို့ရတဲ့ကိစ္စမျိုးမဟုတ်ပါဘူး။ဆိုတော့အခုလိုကြားကာလမျိုးမှာပေါ့လေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာဆက်ဆံရေးအထူးသဖြင့်ဒီတရုတ်နိုင်ငံနဲ့ဆက်ဆံတဲ့နေရာမှာဘယ်လိုပုံစံမျိုးဆက်ဆံတင်တယ်လို့ယူဆတယ်ဒေါက်တာလက်ကျော်ဆိုအရင်ဆွေးနွေးပြပါလားခင်ဗျာ။
ဟုတ်ကျမကြည့်တာကတော့လေဟိုကျမတို့ဗမာနိုင်ငံရဲ့အခြေခံကိုကြည့်ရင်ကိုကျမတို့နိုင်ငံကအကြဆင်းနိုင်ငံမဖြစ်ဘူးတမေပဲအမတန်းကိုအင်အားချိနေပြီးတော့ခုနကဟိုစာရီထဲမှာရေးထားသလိုပဲတန်းပြီလေဟိုအတွေးခေါ်ရပါတော့စိတ်စိတ်မှောင်မှားဖြစ်နေပြီးတော့အဲ့လိုဖြစ်နေတဲ့အချိန်မှာကျမတို့အတွက်ကဟိုလက်ဥမှုမဲ့လို့ဖြစ်ပါတယ်အဲ့လိုခါမျိုးမှာကျမတို့ဒီပတ်ဝန်းကျင်ဒီသာကြီးရအဲ့ပြတော့နိုင်ငံကြီးတွေရဲ့တဏှာပြေခွာခြေလမ်းကြီးကြားထဲမှာကိုယ်နိုင်ငံအတွက်ကောင်းကောင်းကောင်းကောင်းလုပ်အောင်ပါပဲအဲ့တော့အားလုံးနိုင်ငံအားလုံးနဲ့ဆက်ဆံရေးညှို့အောင်လုပ်အောင်ပဲဆက်ဆံရေးကောင်းမွန်အောင်လုပ်အောင်ပဲခုနကလည်းဟိုမောင်တသနာလာမကြည့်ဘူးအဲ့ကြိုးတူလို့ပဲအခုကျမတို့နိုင်ငံကတရုတ်ပြည်ရဲ့မဟာဗျူဟာလမ်းအဲ့ပူရမ်းမှာကိစ္စရှိတယ်အိန္ဒိယရဲ့အရှေ့ပြောင်းလမ်းမှာရှိတယ်တခါဂျပန်ရဲ့ခွင်းလေးတွေလည်းရှိတယ်အဲ့ဒီဟာတွေအားလုံးကိုကျမတို့ကကိုတိုင်းပြည်အတွက်လေလေဝဝဘလူးကွန်လေအပွက်ကြကြစီစဉ်ပြီးတော့အလုပ်လုပ်မယ်ဆိုရင်ဖြစ်နိုင်ပါတယ်ဘယ်နိုင်ငံနဲ့မဆိုကျမတို့ကကောင်းမွန်အောင်ဆက်ဆံမှုလုပ်တယ်တနိုင်ငံနဲ့ပဲပေါင်းပြီးနောက်တနိုင်ငံကိုရန်ဦးဖို့ဆိုတာမဖြစ်နိုင်ပါဘူးဒီပြည်မှာနိုင်ငံအားလုံးနဲ့ကျမတို့ကရင်းနှီးမြှုပ်နှံကောင်းမွန်ဆက်ဆံမှုလုပ်တယ်ထို့တူတရုတ်ပြည်ကနိုင်ငံကြီးလည်းဖြစ်တယ်အင်းနာချင်းနိုင်ငံလည်းဖြစ်တယ်ပြီးတော့သူကလက်ဦးမှုရှိရှိနဲ့သူ့ရဲ့စီမံကိန်းတွေလုပ်နေတဲ့အခါမှာကိုယ်နိုင်ငံအတွက်ရသသမျှရအောင်ကျူဆောင်ကျူဆောင်ရလိမ့်မယ်တမားလေအဲခုနပြောလို့အန်ဒီရှိတဲ့ဟာလေဟိုပြည်သူတွေလက်ကျန်းနိုင်တဲ့ဟာတွေကိုတတ်နိုင်တဲ့မြတ်နေအောင်တတ်နိုင်တဲ့မြတ်ရော့အောင်ဒီအစိုးရအနေနဲ့လုပ်တင်တယ်လို့တမားလေ
โอเคကိုအောင်သူကြီးသဘောရအောင်ခင်ဗျာကျွန်တော်အထူးဖြင့်နိုင်ငံကဆက်ဆံရေးမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာကျွန်တော်မြန်မာနိုင်ငံအနေနဲ့စောင့်ရရှောင်ရဘာများလုပ်ဖို့လိုမလဲ
ဆိုတော့ကျွန်တော်တစ်ချက်ပဲပြောချင်ပါတယ်အထူးသဖြင့်ကအမျိုးသားအကျိုးစီးပွားခေါ်တော့ဗျာအဲ့တော့ကျွန်တော်တို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားဆိုတာပါလဲပေါ့ဒီဆိုတာကဟိုတိပြညာတစ်ခုဖောက်ချင်တယ်အဲ့ဒါကတိပြအကျိုးအတွက်ဖြစ်ချင်ကောင်းဖြစ်တယ်ဒါပေမဲ့ဘဝဒီအတွက်ကတော့ဖြစ်ချင်မှာဖြစ်မှာပေါ့နော်ဆိုအဲ့လိုနေထားမှာကျတော့ကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားဆိုတာဟိုကြိုပြီးတော့ကျွန်တော်တို့ဖွင့်ဆိုတာမျိုးရှိတင်ပါတယ်ကျွန်တော်ထင်တာကတော့တတ်မတော်ပဲမိုင်းမှာသူတို့ဘာသာသူတို့ဖွင့်ဆိုတာရှိတယ်ဒါပေမဲ့ energy အစိုးရအနေထားမှာကျတော့ဤရဲ့ပါတီတခုတည်းသဘောမဟုတ်ဘူးကျန်တဲ့အင်အားစုနဲ့ဤနိုင်မျိုးဖွင့်ဆိုတာမျိုးလိုမယ်လို့ကျွန်တော်ထင်တယ
်ဒါ
တစ်ချက်ပါနောက်တစ်ချက်ကကျတော့ဟိုကျွန်တော်တို့တေယုတ်ပြည်နဲ့ပတ်သက်ရင်ကျွန်တော်တို့ဖြီးတဲ့ဘ ഹു ဒုတာကစိတ်ငဲလုံးနဲ့သူတည်တနာလုံကနေအကြမ်းလိုလိုက်နေချင်ပါ့
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ကိုအောင်သူကြီးဒေါက်တာလက်ကျော်သောကိုလိုင်းပါဝင်ဆွေးနွေးရသူစာရေးသားပြုပ်သူတွေနဲ့ဒေါက်တာရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာThank you.